မြန်မာနိုင်ငံမှာဒီကနေ့လဲဆီယနာရှင်ဆန့်ကျင်ရေးတပိတ်ပုံစံအမျိုးမျိုးဆက်ပြီးတော့ရှိနေတယ်လို့ဆန္ဒပြဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီတပ်ကလာရောက်ဖြိုခွဲပြီးတော့အဖမ်းခံရတဲ့သူတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲအမည်မသိတဲ့နတ်သမားတွေရဲ့ပြစ်ခတ်မှုတွေကြောင့်စစ်ကောင်စီရဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေတေဆုံးမှုလည်းရှိပါတယ်။ဒီကြောင်းတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်ကောင်စီခန့်အပ်ထားတဲ့အမှတ်လေးရက်ွက်အုပ်ချုပ်ရေးမှူးဦးကျော်စင်မင်းကိုဒီကနေ့မနက်9နာရီကျော်လောက်မှာအမည်မသိလက်နက်ကိုင်အဖွဲ့တွေကစိုင်းကဲနှစ်စီးနဲ့လာရောက်ပြီးတော့ပစ်တက်သွားတယ်လို့ဖျားသုံးစုဒေသခံကပြောပြပါဗျ။တေဆုံးသူဦးကျော်စင်မင်းနေထိုင်ရာဒေါနာလမ်းသွယ်တစ်ကစိုင်းကဲကားရေးဆေးတဲ့ဆိုင်မှာလာရောက်ပစ်တက်သွားတာဖြစ်ပါတယ်
။ဒီကတည်းကကျွန်တော်တနက်အတူနဲ့ပဲကျွန်တော်တို့ပစ္စည်းတနက်နဲ့ပေါ့နော်ပစ်ခတ်သွားပြီးတော့ဆိုင်ကယ်နဲ့လည်းပြန်တော့ဖက်ပြီးသွားကြတယ်။အဲမှာကြော့စီမင်းဆိုတာကစစ်ကောင်စီရဆန်းလာတဲ့ရက်ွက်အုပ်ချုပ်ရေးမှူးအမှတ်ကြီးရက်ွက်အုပ်ချုပ်ရေးမှူးဒီပေါ့ကြီးခုတော့လောက်မှန်တယ်လို့တော့ကျွန်တော်တို့ကြားတယ်။တန်ညာကတော့တော်တော်များတယ်ကူးချက်လောက်မှန်တယ်လို့တော့ပြောတယ်ကျွန်တော်ဆိုရဒီအဲ့နေရာတွေအခုပြစ်ခတ်ရသွားတဲ့နေရာကိုယာယီသူတို့အသွာလာစမ်းသပ်တာလိုက်တယ
်စစ်ကောင်စီကခန့်ထားတဲ့တေဆုံးသူဦးကျော်စင်မင်းဟာဒုတိယတရင်မှုအစင်နဲ့စစ်တပ်ကနေအငိမ့်စားယူထားသူလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကထိုင်းမြန်မာနယ်စပ်ဖျားသုံးစုမှရှိတဲ့ထိုင်းနယ်စပ်စစ်စေးရေးဂိတ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးနဲ့ရက်ွက်3ကကြံ့ခိုင်ရေးပါတီဝင်နေအိမ်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကလည်းဆိုင်ကယ်နဲ့လာရောက်ပြီးလက်လုံဘုံပစ်ခွဲမှုဖြစ်ပွားခဲ့ပါသေးတယ်။အလားတူပဲပြည်မျိုးကပြည်ခိုင်ဖြိုးရုံး၊စီပင်ရုံးနဲ့တရားရုံးတို့အနီးမှာမနက်ပိုင်းကပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်ရွှေပေါက်ပင်ကျေးရွာကအုပ်ချုပ်ရေးမှူးနောက်သူ့ရဲ့သမီးနဲ့မိတို့လည်းမေလ18ရက်နေ့မနေ့ညတုန်းကအသက်ခံခဲ့ရပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ပသိမ်မြို့ကကိုဗစ်လူနာတွေကိုကူညီဆောင်ရှောက်ပေးနေတဲ့ကိုတူနေအောင်အပါအဝင်3ဦးကိုစစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့လာရောက်ဖမ်းဆီးသွားပါတယ်။ရန်ကုန်မှာရက်ကွက်အလိုက်လုပ်နေကြတဲ့တပိတ်စစ်ကြောင်းအသေးလေးတွေကတော့ရက်ကွက်တချို့မှရှိနေပါတယ်။ဒါပေမဲ့အဖမ်းဆီးများတာအပြင်ကင်းမုံတွေချပြီးစောင့်ကြည့်နေတာတွေရှိတဲ့အတွက်ပင်မတပိတ်စစ်ကြောင်းကြီးတွေကတော့ဒီကနေ့မထွက်နိုင်ဘူးလို့တပိတ်စစ်ကြောင်းကိုဦးဆောင်နေသူတူဦးကပြောပါတယ်
။ဟိုဘာလို့လဲဆိုတော့ကျွန်တော်နနေချင်းများအရင်ကြက်များလဲပါရအဲ့လိုမျိုးကြီးကြလေးကဒီမှာတပိတ်စစ်ကြောင်းလေးကတော့မထွက်ဖြစ်ဘူးကြောက်ကျွန်တော်တို့ဘောနော်သူတို့ကအရက်ဝတ်တွေနဲ့ခြားထားတာမျိုးရှိရကြပြီးတော့ရင်ကျွန်တော်တို့ဒီစီးရီးပြီးရင်ဒီကျွန်တော်လမ်းဆောင်ဝါရှိရတယ်လို့လည်းပြင်ဆိုင်လို့ရှားရှိရမြန်နေမှာသူတို့ကဟိုအရက်ဝတ်တွေနဲ့ဘောနော်ခြားထားတော့အဲ့ဒီတောင်းတန်းကျွန်တော်ဒီဖောက်ပြန်တော့လို့မလို့ဖြစ်နေပါမယ
်တာကေတာမြို့နယ်တွေကဆန္ဒပြတပိတ်ကိုတော့လူစုနေတုံးပါပဲစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးလို့အမျိုးသမီးတဦးအပါအဝင်3ဦးဖမ်းဆီးခံရတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်ဒီကနေ့မနက်ပိုင်းမှာလည်းလှိုင်မြို့နယ်မှာပြက်ချီနီလူနာတင်ကားတစ်စီးရပ်ထားတဲ့အချိန်မှာမီးရှို့ဖျက်ဆီးခံလိုက်ရပါတယ်မန္တလေးမှာတော့တက္ကသိုလ်ကျောင်းသားတမကတက္ကသာနဲ့မြို့လူထုတွေပူးပေါင်းပြီးလမ်းဘေးလက်ဖက်ရည်ဆိုင်မှသည်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပန်းနိုင်သူတော်လှန်ချီတက်ကြပါစို့ဆိုရဲကြွေးကြော်သံနေနဲ့လက်ဖက်ရည်ဆိုင်တပိတ်ကိုဒီကနေ့လုပ်ခဲ့ကြပါတယ်။ဒီကနေ့မနက်စောပိုင်းကလည်းချမ်းမြတာစီမြို့နယ်မှာတပ်ပေါင်းစုတပိတ်ချီတက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။မနက်ပိုင်းကတော့ကျွန်တော်တို့ဟိုချမ်းမြတာစီမြို့နယ်မှာတော့တပ်ပေါင်းစုဖတ်တယ်ဗျ။ကျွန်တော်တို့ချမ်းမြတာစီမြို့နယ်46လမ်းပေါ့နော်။46လမ်းမနက်အာရုံတပိတ်ကိုအာရုံတပိတ်ပေါ့နော်။ဟုတ
်ကဲ့
။တပောင်းစုကျမသာဒီပါကတာပါမယ်။နောက်ပြီးတော့ပညာရေးပါမယ်။တမ္ပဝရီစစ်ကြောင်းဆိုင်ပန်းစစ်ကြောင်းအရာကြီးစစ်ကြောင်းအဲ့လိုမလေးမျိုးကပေါလို့ရတဲ့အဖွဲ့တွေပေါပြီးလောက်တဲ့တပောင်းစုပေါ့တပောင်းစုတပိတ်ခေါ်ပါပေါ့နော်
။အင်းအား100လောက်ပါတဲ့မန္တလေးတပောင်းစုတပိတ်စစ်ကြောင်းဟာဒီကနေ့မှာတော့စစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေနဲ့ထိတိုက်တွေ့တာမရှိပဲအောင်အောင်မြင်မြင်လူစုခွဲနိုင်ခဲ့ကြပါတယ်။မူဆယ်မှာတော့လူငယ်တွေဥဆောင်တဲ့ဆီယနာရှင်စန့်ကျင်လှုပ်ရှားမှုတပိတ်ကိုစစ်ကောင်စီတပ်နဲ့ထိတိုက်မတွေ့အောင်လှုပ်ရှားနိုင်ခဲ့တယ်လို့ Generation Z လူငယ်တူကပြောပြပါတယ်
။ကျွန်တော်နေတိုင်းတပိတ်စစ်ကြောင်းကတော့ထွက်တယ်နဲ့။ပြောမှဆိုကျွန်တော်တို့ကဒီအချက်အချက်တဲ့လမ်းမကြီးဘက်ကိုတော့ကျွန်တော်တို့ကတော့မဆွတ်တော့ဘူးခင်ဗျာ။ဘာလို့လဲဆိုတော့သူနဲ့ထိတိုက်တွေ့မှာကြောက်တော့လေကျွန်တော်မျိုးပေါ်တော့ဟိုရက်ကွက်တီးတယ်ဟုတ်ပေါ့အဲ့လိုနည်းနည်းရှောင်းလို့တင်းလို့ကောင်းမဲ့နေရာမျိုးပဲကျွန်တော်တို့ကနေရာယူလိုက်တယ်ခင်ဗျာအဲ့လိုမျိုးပဲကျွန်တော်တပိတ်စစ်ကြောင်းစီစဉ်လိုက်တယ်ခင်ဗျာသူကလည်းပုံမှန်ရှိရခင်ဗျာသူလည်းပုံမှန်ကင်းလိမ်နေပါညာရှိရခင်ဗျာအခုစေးရုံတို့ပြီးရင်ကျွန်တော်တို့နည်းနည်းအချက်ချာကြတဲ့လမ်းမော်တွေဘာတွေမှာလဲသူတို့စစ်တယ်ခင်ဗျာဖုံးနေစစ်တယ်အဲ့လိုမျိုးတွေပိုင်ကလေးဘာတွေစစ်တယ်ခင်ဗျာ
မြန်မာနိုင်ငံတွေ့တချို့နေရာတွေမှာလူဝင်ရအများအပြားနဲ့လမ်းမော်ထွက်ဆန္ဒပြတာတွေနှဲသွားပေမဲ့ပျောက်ကြားတပိတ်လူမဲတပိတ်ကြောင်းမတက်ရေးလှုပ်ရှားမှုနဲ့တပိတ်မျိုးစုံကိုပုံစံမျိုးစုံနဲ့ဆင်နွှဲနေကြပါတယ်ရှင်
မဆုမမရှင်